တနည်းကြော်ကြအောင်မကျင်းပနိုင်ခဲ့ပဲရန်နာထားရတဲ့တတိယကျင်းပ22ရာစုပြည်လုံးညီလာခံကိုလာမယ့်ဇူလိုင်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ကျင်းပနိုင်ဖို့အစိုးရတက်မတော်နဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေပါတယ်။လာမယ့်ဇူလိုင်လအတွင်းမှာညီလာခံပြုလုပ်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသဘောတူထားပြီးဖြစ်ပေမဲ့ရက်အတိအကျကိုတော့ညှိနှိုင်းနေရဆဲဖြစ်ပါတယ်။ဇွန်လ29ရက်နေ့လောက်မှာပြုလုပ်မယ်ပြည်အောင်စုညီညာရေးဆွေးနွေးမှုပူရဲကော်မတီ UPDJC အစည်းအဝေးမှာ22ရာစုပြည်လုံးညီလာခံကျင်းပမယ့်ရက်ကိုဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနေရာနဲ့သဘာဝပတ်ဝန်းကျင်လူမျိုးရေးကဏ္ဍ5ရက်မှာပါဝင်တဲ့အကြောင်းအရာတွေကိုအဲ့ဒီညီလာခံမှာဆွေးနွေးအတည်ပြုဖို့ရှိနေပါတယ်။ဒီညီလာခံမှာပြီးခဲ့တဲ့ဒုတိယကြိမ်မြောက်22ရာစုပြည်လုံးညီလာခံဆွေးနွေးပွဲမှာအပြည့်ပြတ်သေးပဲကြံနေသေးတဲ့အချက်တွေမောအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကရလဒ်တွေနဲ့ရက်ဖက်အဖွဲ့တွေကတင်ပြလာတဲ့အချက်တွေကိုဆွေးနွေးဖို့ရှိပါတယ်။ဒါ့အပြင်လူမျိုးရေးကဏ္ဍမှာပါဝင်တဲ့ခုတည်းသောတက်မတော်ဖြစ်ရေးအပါအဝင်တပိုင်းဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးဖို့ရှိပါတယ်။ဒါပေမဲ့ဘယ်ပိုင်းတွေဆွေးနွေးမလဲဆိုတာကိုတော့မသိရသေးပါဘူး။ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ PLNLO ဥက္ကဋ္ဌကိုမြင့်ထွန်းကတခုတည်းသောတက်မတော်ဖြစ်ရေးအပါအဝင်လူညိုရင်းနဲ့ဆိုင်တဲ့ကိစ္စတွေမှာနှစ်ဖက်နားလည်မှုရရှိလာအောင်ညှိနှိုင်းရမှာဖြစ်တယ်လို့ပြောပါတယ
်။လူညိုရင်းကဏ္ဍနဲ့ပတ်သက်ရင်တော့အခုလည်းလူညိုရင်းကဏ္ဍအလွတ်တဘောဆွေးနွေးမှုတွေရောဒါဒီတတိယပြည်လုံးမတိုင်ခင်မှာဟုတ်ပဲ။ဒီလုံးနေတာကနှစ်ပြည်လုံးရင်းနဲ့ရှိနေပြီဆိုတော့လေအဲ့ဒီအခြေခံဒီပုံပဲဆက်ပြီးရှင်းနေပြန်ပါပါသူအဖြစ်တော့ကျွန်တော်တို့ဒါကနာအဓိကတော့နားလည်ချက်ကတော့နိုင်ငံရေးစနစ်ပြင်ပြောင်းလဲမှုနဲ့အလုံးစုံဆိုင်ရာပြင်ပြောင်းမှုတွေလည်းဖြစ်ဖို့ဖြစ်ပါတယ်ကျွန်တော်တို့ဆင်းနေတဲ့နိုင်ငံရေးရလဒ်ပေါ်မှာအခြေခံပြီးတော့ဒီလိုပြောကြမှာဖြစ်ပါတယ်အဲ့တော့ဒီတစ်ခုတည်းသောတတ်မလို့ဆိုတဲ့ကိစ္စကိုလည်းသူ့ဘက်ကိုယ့်ဘက်နားလည်ချက်ကတူဖို့တော့လိုပါအဲ့ဒီနားလည်ချက်တူအောင်တော့ညှိနှိုင်းကြမှာဖြစ်ပါ
လာရူနိုင်ငံရေးကဏ္ဍအောက်မှာတိုင်းဒေသလူနည်းစုအခွင့်အရေးများနဲ့အခြေခံလူ့အခွင့်အရေးဆိုင်ရာကိစ္စရပ်များအခြေခံရပိုင်ခွင့်များစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့ရှိပါတယ်။အကြောင်းအရာတစ်တွေခေါင်းစဉ်တစ်တွေကိုတော့ဒီတစ်ကြိမ်ညီလာခံမှာဆွေးနွေးမှာမဟုတ်ပါဘူး။22ရာစုပြည်လုံးညီလာခံမှာဆွေးနွေးမဲ့ကဏ္ဍ5ရပ်မှာပါတဲ့အကြောင်းအရာတွေထဲကအချက်တွေကိုအစိုးရလွှတ်တော်နဲ့တက်မတော်အစုဖွဲ့တွေကြားမှာဘုံသဘောတူညီချက်တွေရရှိနိုင်ဖို့အကျိုးညှိနှိုင်းဆွေးနွေးပွဲကိုမနေ့ကစတင်ပြီးနေပြည်တော်မှာ3ရက်ကြာကျင်းပနေပါတယ်။စီးပွားရေးကဏ္ဍဆိုင်ရာအောက်မှာဖက်ဒရယ်ဆိုင်ရာစီးပွားရေးဗန္ဒာရေးမူဝါဒနဲ့ဒေသဆိုင်ရာစီးပွားရေးမူဝါဒဆိုပြီးခေါင်းဆောင်တစ်ခုအောက်မှာဆွေးနွေးဖို့ရှိပါတယ်။ UPDJC အတွင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေကအများပြည်သူလက်ခံနိုင်တဲ့အချက်တွေရရှိလာရေးဟာတတိယကြိမ်22ရာစုပြည်လုံးညီလာခံရဲ့အဓိကစင်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်
။ကဏ္ဍကြီး5ခုရှိတယ်။ကဏ္ဍတိုင်းကနေပြီးတော့ကျွန်တော်တို့အတင်းတော့ဒီရက်လက်တွေဖွင့်ချင်တယ်။ဒီရက်လက်တွေကနေပြီးတော့မူဝါဒတွေကျလက်ထွက်လာတာတော့ဒီကျွန်တော်တို့ပေးထားတဲ့ကောင်းစဉ်တွေကနေလို့မူဝါဒဖြစ်မဲ့ဟာတွေကိုအများပြည်သူလူထုကလည်းလက်ခံသဘောကျတဲ့မူဝါဒတွေအများများထွက်နိုင်ဖို့ကအဓိကစိတ်ကိုကြောက်ပါပဲ
။ကိုပိုင်ပြဋ္ဌာန်းခွင့်ပြည်내ဖွဲ့စည်းပုံရေးဆွဲရေးနဲ့ပြည်ထောင်စုကခွဲမထွက်ရေးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတော့ဒီတစ်ကြိမ်ညီလာခံမှာမဆွေးနွေးသေးပဲချဲ့ရထားခဲ့မှာဖြစ်ပါတယ်။ပြည်ထောင်စုကြီးတည်ဆောက်ရေးအတွက်ခွဲမထွက်ရေးကိစ္စအပြင်တခြားအရေးတကြီးဆွေးနွေးရမယ်နိုင်ငံရေးကိစ္စတွေအများကြီးရှိတယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ကြားကောင်းပါတီအထွေထွေအတွင်းမူဆိုင်ညွန့်လွင်ကညီလာခံမှာပါတီရဲ့ရည်တည်ချက်ဖြစ်တဲ့တန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဆိုင်တဲ့ကိစ္စတွေကိုရည်တည်ဆွေးနွေးသွားမယ်လို့ပြောပါတယ်
။ဒါနဲ့နိုင်ငံတော်တစ်ခုထူထောင်တဲ့နေရာမှာဒီအချက်တစ်ချက်ကလွဲရင်တနည်းချက်တွေလည်းအများကြီးရှိပါတယ်ဆရာ။ဘယ်လိုစစ်စစ်ဆွေးနွေးမှာပါဆရာ။ဒါနဲ့အဲ့ဟာအချက်ချမဟုတ်ပါဘူးဆရာ။ဒါအခြေခံမူတွေရှိပါတယ်ဆရာ။တန်းတူညီမျှရေးကိုပိုင်ဟိုပြဋ္ဌာန်းခွင့်ရရှိရေးအဲ့လိုမျိုးတွေရှိပါတယ်ဆရာ
။
ဒီပေါ်မှာပဲထိုင်ပါပဲ
။ဒီညီလာခံမှာအဓိကဆွေးနွေးဆုံးဖြတ်ရမယ့်စင်ကိုချက်ကတော့လုံချုံရေးကဏ္ဍအောက်မှာရှိတဲ့တခုတည်းသောတက်မတော်ဖြစ်ရေးဒီဒီအား SSR လို့ခေါ်တဲ့တက်ဖြတ်သိမ်းရေးလက်နက်ဖြုတ်ရေးနဲ့လုံချုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ဆိုင်တဲ့အကြောင်းအရာတွေဖြစ်မယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစိုးနိုင်ကပြောပါရယ
်လုံချုံရေးကဏ္ဍဆိုတော့ဒီဒီအား SSR ဒီဒီအား SSR ဆိုတော့ဒီကိစ္စကအခုညဉ့်ညဉ့်လုပ်ငန်းစဉ်ဘယ်လောက်အောင်မြင်မလဲဆိုတာကိုအဆုံးဖြတ်ပြီးမှအခန့်မယ်လို့ပြောတော့ယူဆပါတယ်တက်မတော်ဘက်ကလက်နက်ဖြုတ်တက်ဖြတ်ပြန်လည်စုစည်းရေးလုပ်ခြင်းနဲ့ဟိုဘက်ကတော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရတော့လုံညူရင်းရအမခန့်ရဲ့ရှိတဲ့အနေထားတွေဆွေးနွေးပြီးတော့မှအဲ့ဒီကိစ္စကိုလုပ်ချင်တယ်ပြောချင်တာတော့ DDR နဲ့ SSR ကသဘောထားကနှစ်ဖက်ဖြစ်နေတာပေါ့ကြောင်းမြန်နေဖြစ်နေအဲ့ဒီကိစ္စကလည်းရင်ဒုတိယအကြောပန်းလုံးမှာတော့ဖြစ်ခဲ့တဲ့ဒီခွဲထွက်ရေးပြဿနာနဲ့ပတ်သက်ပြီးတော့ပြောကြဆိုကြညံ့ညံ့ခုံညားတဲ့အခါနောက်ဆုံးရှိလို့အဲ့တော့ဒီအခုဒီကိစ္စကလည်းအဲ့ဒီအနေထားမျိုးရောက်လာနိုင်စရာအကြောင်းရှိတယ်လို့ပြောယူဆပါတယ်
ဒီညီလာခံကနေရရှိလာတဲ့သဘောတူညီချက်တွေကိုပြည်အောင်စုသဘောတူညီချက်ဖြစ်ပြည်အောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်။တတိယကြိမ်22ရာစုပြည်လုံးညီလာခံကို9ရက်ကြာကျင်းပဖို့ရာထားပြီးလေ့လာသူတွေအပါအဝင်ဆွေးနွေးမယ်။အစိုးရတက်မတော်လွှတ်တော်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်900နီးပါးတက်ရောက်ဖို့ရှိပါတယ်ခင်ဗျာ။